NLD အစိုးရလက်ထက်ရခိုင်ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့ဦးညီပုကိုအာဂရိလိုက်စားတဲ့အမှု၃မှုနဲ့တရားစွဲဆိုပြီးတော့အလုတ်ကျန်းနဲ့ထောင်ဒဏ်၉နှစ်ချမှတ်လိုက်ပါတယ်။သူအပါဝင် NLD အစိုးရလက်ထက်ကဝန်ကြီးအဖြစ်တာဝန်ယူခဲ့သူနောက်ထပ်၅ဦးကိုလည်းအာဂရိမှုနဲ့နှစ်ရှည်ထောင်ဒဏ်အသီးသီးချမှတ်လိုက်ပါတယ်။ဂျန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မန်းအင်ဂျင်နိုင်ကပြောပြပေးပါအောင်ဗျာ။
January 19ရက်စစ်တွေအချင်းထောင်အထူးတရားရုံးကဥညီပုကိုအာဂရိမှုတွေနဲ့ထောင်ဒဏ်၉နှစ်ပြစ်ဒဏ်ချမှတ်ခဲ့တာပါ။ဥညီပုအပါအဝင်ရခိုင်အစိုးရပြည်နယ်ဝန်ကြီးတချို့ကမနေ့ကအမိန့်ချမှတ်ခဲ့တာဖြစ်တယ်လို့ရှေ့နေတအူးကပြောပါရယ
်။ဟုတ်ကဲ့ပါ။အာဂရိမှုနဲ့ကြတော့ဒီတောင်းမှုမှကြတော့ဥညီပုက၃နှစ်၃နှစ်စီချခံရတယ်ခင်ဗျာ။ဟုတ်ကဲ့။အမှုအမှတ်တင်မှကြတော့ဒီဥညီပုရဲ့ဥောင်းကျော်စံရဲ့ဥကျော်လင်းဥကျော်တန်း၄ရောက်ပေါ်တော့အဲအမှုအမှတ်တင်မှကြလို့ရှိရင်တော့ဥကျော်လည်းမပါတော့ဘူး။အမှုတောင်းမှလည်းဥကျော်လည်းမပါတော့ဘူးခင်ဗျာ။ဟုတ်ကဲ့ပါ။အခု၄ရကြတော့ဥမင်းအောင်ဟုတ်ကဲ့ပါ။ဥမင်းအောင်ကြတော့9နှစ်ပါခင်ဗျာ။ဟုတ်ကဲ့ပါ။ဒီ issue ကမတူဘူးပေါ့နော်။ဟာဟုတ်ကဲ့အဲ့ဒီဥကျော်လင်းတော့ဥကျော်လင်းကတော့အဲ့ဒီအမှုတမှုတွေမှာပါတာဆိုတော့တောင်းနှစ်ပါပဲ။ဥအောင်ကျော်စံကကြတော့9နှစ်ပေါ့။အမှုမှာတောင်းနှစ်တောင်းမှုဆိုတော့တောင်းမှုအစွဲခံရတာ။ဥကျော်ရေးတန်ကြတော့9နှစ်ပေါ့။အမှုမှာတောင်းနှစ်တောင်းမှုဆိုတော့တောင်းမှုအစွဲခံရတာ။နောက်တစ်ယောက်ကကြတော့ဒီဥမင်းအောင်ပေါ့။ဥမင်းအောင်ကြတော့9နှစ်ပါခင်ဗျာ။ဟုတ်ကဲ့ပါ။
ဥညီပုအပါဝင်လျှက်စစ်ဆက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဥအောင်ကျော်စံဘန္နာအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဟောင်းဦးကျော်အေးသိန်းတို့ကိုအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှ55နှစ်အမှု၃မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။စိုက်ပျိုးမွေးမြူရေးတက်တော်နဲ့တတုဝန်ကြီးဦးကျော်လွင်နဲ့စီပင်ဝန်ကြီးဦးမင်းအောင်တို့ကိုတော့ဥညီပုနဲ့အတူအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှ55နှစ်စွဲဆိုခဲ့တာပါ။ဥညီပုအပါအဝင်ဝန်ကြီး၄ဦးတို့ကိုကုန်တောင်းတံပိုးနှင့်မြေကွက်ဖော်ဆောင်ရမှာညွှန်ကြားချက်ပါတင်ဒါစီမင်းစည်းကမ်းများဖြင့်ကိုက်ညီမှုမရှိဘဲလှုပ်ဆောင်ခဲ့မှုအစိုးရပိုင်အဆောက်အုံ၃ခုကိုပြည်သူကိုငှားရမ်းမှုစတဲ့တင်ဒါကိစ္စတွေနဲ့ပတ်သက်လို့လုပ်ငန်းစီမင်းမကိုက်ညီဘဲချပေးတယ်လို့ဆွဆွဲချက်တွေတင်ခဲ့ပါတယ်။ဝင်းကြီးဦးမင်းအောင်တယောက်တည်းကိုတော့အစိုးရရန်ပုံငွေမှာပါဝင်ခြင်းမရှိဘဲပြည်내လွှတ်တော်ခွင့်ပြုချက်မရှိဘဲတောင်ကုန်းမြို့မှဈေးအပါဝင်ဈေးငါးခုကိုတင်တာစည်းကမ်းနဲ့မညီဘဲလောက်ကင်ခွင့်ပေးမှုကိစ္စနဲ့ပတ်သက်လို့တရားစွဲခဲ့တာပါ။အခုလိုအမိန့်ချမှတ်တာနဲ့ပတ်သက်လို့တရားရုံးအမိန့်အပေါ်ပြင်ဆင်ချက်တက်မယ်လို့ရှေ့နေကပြောပါတယ
်။ဒီရသူကြီးဆုံးဖြတ်တာကတော့ဟုတ်ကဲ့တွေ့တယ်ပေါ့နော်ဒါပေမဲ့သူတို့လုပ်တဲ့ဟာလဲဒီအကောင့်အဖတ်တော်ဆောင်တယ်ဒါပေမဲ့လုပ်ထုံးလို့မင်းနဲ့မညီဘူးဆိုပြီးတော့အမိချတာပေါ့ခင်ဗျာ။အော်အယူခံတက်ဖို့လို့ရှိပါတယ်ခင်ဗျာ။ကျွန်တော်တို့ယုံကကြတော့2ယောက်တယ်ပေါ့နော်ဥညီဦးမယောင်သူ2ယောက်တက်တယ်ကျွန်တော်ယုံကလိုက်ပေးတာပေါ့ဟုတ်ကျမ်းမာရေးကောင်းပါလေခင်ဗျာဟုတ
်။ဥညီပုနဲ့စီပင်ဝင်ကြီးဦးမင်းအောင်တို့ကိုရွေးကောက်ပွဲနဲ့ဆိုင်တဲ့ပုံမှန်တစ်ခုနဲ့ထပ်တိုးတရားစွဲဆိုထားတာရှိပါတယ်။ NLD အစိုးရလက်ထက်ပြည်ထောင်စုအစိုးရနဲ့ပြည်내တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တာဝန်ရှိသူအတော်များများကိုစစ်ကောင်စီကရွေးကောက်ပွဲဆိုင်ရာပုံမှန်တစ်ခုဖြစ်တဲ့130ကာကြီးနဲ့ဒီဇင်ဘာလ22ရက်နေ့ကထပ်မံတရားစွဲဆိုထားပါတယ်။ဒီအမှုကိုလာမယ့် January 24ရက်နေ့မှာရုံးထုတ်သွားဖို့ရှိပါတယ်။အခုတရားရုံးအမိန့်မချခင်တုန်းကတော့ဥညီပုဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့အောက်တိုဘာလ10ရက်နေ့ကထောင်ဒဏ်2နှစ်ချမှတ်ခံထားရပါတယ်။စီပင်တရားရေးဝင်ကြီးဟောင်းဖြစ်တဲ့ဦးမင်းအောင်ကတော့အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲဥဆောင်မှုနဲ့ငိမ့်စုစီပုံမှန်19တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25တို့နဲ့တောင်ကုန်းမြို့နယ်တရားရုံးမှာတရားစွဲဆိုခံထားရပြီးအဲ့ဒီအမှုနှစ်ခုအတွက်ထောင်ဒဏ်2နှစ်နဲ့2လစီချမှတ်ခံထားရပါတယ်။